မင်္ဂလာပါဒီနေ့မြန်မာစာပေနေပေမှာမောင်ခင်မင်းတနုဗျူဟာမသိသူရှာတဲ့ပညာရှင်တစ်ယောက်ပါမသိသူရှာရတဲ့အကြောင်းကတော့စာပေရေးရာအဖျားဖျားမှာတက်တက်ကြွကြွလှုပ်ရှားခဲ့တာကြောင့်ရောအယွင်းနဲ့မလိုက်အောင်လှုပ်ရှားနေစေဖြစ်တာကြောင့်ရောလို့ဆိုရပါလိမ့်မယ်မဂ္ဂဇင်းစာမျက်နှာတွေပေါ်မှာဆေးရနာမည်ကနေရတကစာတန်းဖက်ပွဲလို့ဆိုလိုက်တာနဲ့ဆေးရနာမည်ကပွဲတိုင်းမှာစာပေစုရွေးချယ်ရေးအဖွဲ့တွေဆိုရင်လဲဆရာနာမည်ကမကြမကြအတော့ကိုအလုပ်လုပ်နိုင်တဲ့ဆရာကြီးပါဒီလိုစာအလုပ်ပေးအလုပ်တွေစိုက်လိမ့်မတဲ့လုပ်နိုင်တဲ့အတွက်ကြောင့်လေဆရာကိုထုံးဖောင်ဒေးရှင်းကတသက်တာစာပေစုချီးမြှင့်ပြန်ပါတဲ့အရင်ရင်ကလဲစုတွေအများပြရတာကြားဘူးထားတော့ဆရာမှာစာပေစုတွေဘယ်လောက်များရပြီးပါလေဒါနဲ့ဆရာကိုဆက်သွယ်မေးမြန်းကြည့်ပြတော့
ဆရာရဲ့အခြေအနေပြောရရင်အစဉ်တိုင်းပြောရင်9ချိန်ကြည့်ပထမဆုံးကဇဂွေမှာဇာဟုစု1989ခုနှစ်မှာရပါတယ်ဒီတော့ဝိဒဝိဇာဆိုတော့ဒီမှာဇာကမြန်မာဇာယုတ်မှာဇာဟုနဲ့ရပါအဲ့ဒါပြီးတော့နောက်နှစ်တော်ကြီးချာပြီးတော့မှ2002ခုနှစ်ကျတော့မြို့သားဇာဝိစုဇာဝိဒာရပါအဲ့ဒါက140ခန်းဟောတိုင်းနဲ့နောက်တစ်ခါနှစ်ကျပြီးတော့2009ခုနှစ်ကျတော့ဘာသာမျိုးဇာဝိမျိုးနဲ့မြို့သားဇာဝိစုကတည်းကဝယ်2009မှာပဲကိုဇာကဧည့်သည်ဆိုတဲ့ဇာဟုနဲ့ဒီတဆွေဆန်စုရတော့အဲ့မစုရတာပဲနောက်တကံ2010ကျတော့ကိုလိုနီဟိညမဇာဝေတမိုင်းဇာဝင်နဲ့ထောက်ခေါ်ရေးချင်းဇာဝေစုရတာ2010ကျတော့ဇာဝင်တင်ရွှေတသက်တာစုပေးတာ2013ကျတော့မြူသားဇာဝေတသက်တာစုရဲ့နောက်မြူသားဇာဝေစုလူမြေဇာဝေကဒုံဝေခန်းတို့တရားအဝေသေးသူတရားဆိုတဲ့ဇာဝင်နဲ့ရပါတယ်အခုနောက်ဆုံးကတော့ထောက်ခေါ်ရေးချင်းဇာဝေစုတသက်တာစုဆိုတော့တသက်တာဇာဝေစု3ငါရပြီပါ
ဒီစုတွေကိုဆရာထိုက်ထိုက်တန်တန်ရခဲ့တယ်ဆိုတာဘယ်သူမှအငင်းပွားမယ်မဟုတ်ပါဘူးဆရာရေးထုတ်ခဲ့တဲ့စာအုပ်စာတန်းတရားကျော်ကတက်တည်ပြခဲ့ပြီဟာကိုဒီလောက်တောင်ထူးခြားတဲ့စာပေပညာရှင်တဦးရဲ့စာပေဘဝဟာသောတတ်ရှင်များအတွေ့စိတ်ဝင်စားဝယ်အားကျဝယ်နီးယူဝယ်တွေများမှာပါဒါကြောင့်ဆရာစာပေဘဝခီးကိုလည်းစူးစမ်းဖြစ်ပါတယ်စာစာရေးပြတဲ့ကာလအကြောင်းမေးတဲ့အခါ
စာစာရေးတဲ့အချိန်များစာပုံနေတဲ့အချိန်များဆိုရင်တော့1999ခုနှစ်ဒီ second unit ပါအဲ့ဒီမှာတကယ်လို့လေးစားဆောင်ရပါလိမ့်မယ်တကယ်ချင်းနည်းနည်းဇာယုပဲယူရရင်းနေအဲ့ဒီမှာငါခေတ်ဆိုတဲ့ကတော့နာမည်ဇာယုဖြစ်တယ်ဟိုကျွန်တော်တကယ်ချင်းပြောကအဲကျွန်တော်နာမည်ဟိုအယူဒီအယူနည်းနည်းနည်းနည်းကဆက်နေမှာဒီမျိုးယူရလားဆိုတာနဲ့အဲ့ဒါဆွေးနွေးတော့သူဒီကျေးဇူးတင်ပါတယ်သူတော့ကိုယ်သူသားရှာပါ
မောင်ခင်မင်းတနုဗျူရဲ့စာပေဘဝခီးအစကသူ့လိုကိုလိုပါပဲဆရာဆက်ပြောတာက
အဲ့ဒီနာမည်ယူပြီးတော့1959ခုနှစ်ကျတော့အိမ်ကသူ့တဲ့ဘုံမတိုင်ချက်ဆိုတဲ့ဇာတ်ကလေးရှိပါဆာဆောင်ကလက်စင်ဇာတ်အဲ့ဒီဇာတ်ဆောင်ရဲ့ရုပ်စုပြန်90ပဲပြရအဲ့ဒီထဲမှာဟိုသူတို့ဇာတ်ကောင်းမြတ်ဟိုသူတို့လေးတွေရာလေးတွေဆောင်းကားလေးတွေပါတယ်အစ်စ်ကလေးတွေလည်းထည့်တယ်ပေါ့အဲ့တော့ပြန်90ဆိုတော့ကျောင်းသားဘုရားကိုမဘုံနဲ့ဝင်လို့ရတာပေါ့အဲ့တော့အဲ့ဒါလေးစိတ်ဝင်စားတော့တရားတွေရေးကြည့်နေဆိုတော့ဆောင်းကားလေးတွေပြေးပါရေးတဲ့ဆောင်းကားကတော့တည်ထင်မှုများဆိုတဲ့ဆောင်းကားပေါ့အဲ့ဆိုမဲ့ဝါဒနာပါတော့ဇာဝရီမှာမဂ္ဂဇင်းကိုဇာဝရီဖတ်ပြီးတော့ဒီလိုဘုရားချင်းနဲ့အလျားစိတ်ဘုရားချင်းနဲ့အဲ့ဒီသူတို့ဇာဝရီတွေမှတည်းအများကြီးဖြစ်တယ်။အဲ့ဒါလည်းငါဆောင်းကားလေးကိုရေးကြည့်လို့ဆိုတော့ရေးပြီးတော့ပို့လိုက်တာ။ဒီဆောင်းကားလေးပါလေ။သူစဉ်းစားကြည့်လို့ရည်စရာကိုဒီဆောင်းကားစုပေါင်းဆက်ပေါင်းကိုယ်ကနေဘယ်မှာပါတာလဲ။နော်။ကိုယ်ကဒီအမှတ်စုထုတ်ထားတာလေစုပေါင်းဆက်ပေါင်းပြီးဝင်လိုက်တာကြည့်လို့ရတယ်။ဘုရားစလုံးနဲ့ကိုယ်နာမည်နဲ့ခုဆောင်းကားလုံးစီနေနဲ့ပါလာတဲ့အခါအေးကြရည်တော်ကြရဝန်တာတော့လည်းကိုပထမဆုံးပွဲသူဦးရဲ့ဆောင်ဆိုတော့အဲ့ဒီအစားတော့ဆက်ရေးပြတာပါပဲအဲ့တော
့ရေးစားရှိရင်ရေးကျင်ကျင်ပါပဲဒီတော့ဆရာကသူတို့ငယ်စဉ်ကာလကထင်ရှားတဲ့ခေတ်ပေါ်မဂ္ဂဇင်းတွေမှာကလောင်သွေးတော့တာပါပဲ
ဆက်ပြီးတော့စာလေးတွေတို့တို့ရေးတာပေါ့ဟိုသွေးတော်မဂ္ဂဇင်းတွေကတော့မှာသွေးတော်မဂ္ဂဇင်းတွေမှာစာညွန့်လေးတွေရေးဦးပါလေဒီကစာညွန့်ကစားတာစာညွန့်တစ်ခုတည်းကိုပါဦးတယ်ဒါနဲ့ရေးရတာစာညွန့်ပါလာရင်စာအုပ်သွားဝယ်ပြီးတော့အဲ့ဒီစာအုပ်ကိုတင်ထားလိုက်တာဒီစာညွန့်ပါလာတဲ့ဒီအောင်စာမှုရပြီးမှလည်းမသိစာအုပ်သွားတော့အောင်မှလည်းမသိကိုယ်စာမှုပါတယ်ဆိုတော့အဲ့ဒါကိုသဘောကျပြီးတော့ဟောရေဟုတ်ပါလားဆိုကိုယ့်အုပ်ကိုသဘောကျကျင်းတယ် ဟိုကျောင်းကကျွန်တော်တကယ်ကြီးတို့တဲ့ဟိုနေစာဝေးတွေပါယူတယ
်။နောက်ဆရာကိုအထူးမြေတောင်မြောက်ပေးတာကငွေတိုင်းမဂ္ဂဇင်းလို့ဆိုရမှာပါ။ငွေတိုင်းမဂ္ဂဇင်းမှာရေးပြပုံကိုဆရာကအခုလိုအမိန့်ရှိပါတယ်ရှင်
။နောက်တစ်ခါထပ်ပြောတူးတဲ့မှတ်တမ်းရတော့ဒီတော်မြောက်ပေးတဲ့ကငွေတိုင်းမဂ္ဂဇင်းကလည်းကျေးဇူးကြည်ပါတယ်။ဆရာမင်းကြီးပေါ့နော်။1960ဒုတိယကောလိပ်မှာဒုတိယဖြစ်နေတဲ့အချိန်အဲဒီမှာအစေးတွေအဲဒီမှာတော့စာရန်လို့ကျောင်းဝင်နေတဲ့တန်းစာရန်အဲဒီစာရန်လေးကြီးကောင်းဝင်စာရန်လို့ပြောတဲ့ကလည်းမှာကြီးတော့ဦးအောင်သိန်းတို့ဦးဝင်းဟောင်းတို့ဦးဆောင်ရှင်တို့စာရန်လေးကြီးရအားကြတာကံမရဇာရန်တုတ်တော့ငါလေးရေးကြည့်မယ်ဆိုတော့ဇာရန်လေးတစ်ခုကြီးရအရှင်နေနေဆိုအဲဒီဇာရန်လေးကိုမြေတိုင်းမြေစင်းပို့လိုက်တာအဲဒီနေ့ဧပြီလပါလာတော့ဆက်ပြီးတော့မြေတိုင်းမှာလေးဇာရန်လေးတွေလင်းကကြောက်ကိုဆက်ကြည့်ပြည့်အဲဒီကအာယုံကတုတ္တဘက်ကိုနည်းနည်းကိုရိုက်နေတယ်ယတ္တဝုထုတို့ကြပြားတို့ရေးဖို့ပဲမသိမစွမ်းဆောင်နေပါဘူးသူတိရလေးကိုဇာရန်ပေါ်လေအစေးဝန်လေးနဲ့ရေးတယ်လို့ပြောတာ
နောက်တော့ဆရာရန်ကုန်တက္ကသိုလ်ကိုပြောင်းလာပါတယ်အဲဒီအချိန်ရေးပြည့်တဲ့အထဲကဆရာမှတ်မှတ်ရရရှိနေတာကတပ်ပုံအကြောင်းရေးပြည့်တဲ့ဆောင်းပါပါ
ရန်ကုန်ပြန်ကြောင်းလာတပ်ပုံကြီးနေရာဆိုတော့ငွေတရုံဆောင်ရုံပေးပို့လိုက်ဒီကတော့တပ်ပုံစရာတင့်ဆက်ဆက်ဥရတာတွေကျွဲတာတော့တင့်ရင်းကြီးလာပါဦးလို့ပြောနေတယ်တပ်ပုံရဲ့သရားကိုရည်တည်တယ်ဆိုတဲ့အိုင်ဒီယာလည်းရှိတယ်တပ်ပုံရဲ့နေရာစာဝင်ကဘယ်နေရာရှိတယ်လဲဆိုတာလေးဆောင်းပါရေးလိုက်တယ်အဲ့ဒီဆောင်းပါကိုငွေတရုံသဘောကျလို့ထည့်မှတ်ချက်ကလေးကိုဆယ်ဦးတင်စီရရတယ်လို့ပြောတယ်ဒီကစာရေးရတယ်လို့ပြောမှတ်ချက်ချတယ်အဲ့ဒါလေးကမှန်တာလို့ကျွန်တော်ငွေတရုံကဆောင်းပါလေးရည်အစည်းလေးလည်းရည်နေတယ်တချို့တို့ကွဲတူလာတယ်သူကြောင့်များတော့များတယ်လို့ဆက်ရည်ပြတာပေါ့နော
်အခုအစီရင်ခံခဲ့တာကမောင်ခင်မင်းတနုဗျူစာပေဘဝခီးအစပါဆရာဆက်လျှောက်လာတဲ့စာပေခီးအကြောင်းကိုနောက်အပတ်မှာဆက်အစီရင်ခံပါမယ်ရှင်စာပေမြင့်ပြီးလူမျိုးတင်ပါစီ